ချင်းမျိုးသားတပ်ဦး CNF CNA ဦးဆောင်တဲ့ချင်းလန်းကောင်စီနဲ့ချင်းမျိုးသားအဖွဲ့ချုပ် CNO ပါဝင်တဲ့ချင်းညီနောင်အဖွဲ့ကြားမှာအုပ်ချုပ်ရေးနိုင်ငံရေးဆိုင်ရာသဘောထားကွဲလွဲမှုတွေရှိနေပါတယ်။ဒီကွဲလွဲမှုတွေကပြည်내အတွင်းစစ်ပွဲတွေစီဦးတည်သွားနေတယ်လို့ချင်းနိုင်ငံရေးသုံးသပ်သူတွေကဆိုရင်းနေပါတယ်။ချင်းလန်းနိုင်ငံအဖွဲ့တချို့ကတော့အချင်းချင်းထိတိုက်တွေ့ဆုံမှုတွေကိုရှောင်ရှားဖို့အကြံပြုနေတာတွေရှိပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့တဲ့ရင်ကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ချင်းမျိုးသားအဖွဲ့ချုပ် CNO ပါဝင်တဲ့ချင်းညီနောင်အဖွဲ့အစည်းတွေကတင်ယူထားတဲ့နယ်မြေတွေကိုဒေသခံတွေရဲ့ခွင့်ပြုချက်မပါဘဲထိန်းချုပ်နယ်မြေအဖြစ်ချင်းလန့်ကောင်စီကရယူဖို့စီရင်နီလန့်နဲ့ကြိုးပမ်းလာတာဟာချင်းလန့်နဲ့ကင်တွေကြားမှာထိတိုက်ပဋိပက္ခတွေကြုံလာနိုင်တယ်လို့ချင်းနိုင်ငံရေးအဖွဲ့အစည်းတွေကပြောပါတယ်။နိုင်ငံရေးလက်ဦးမှုအတွက်နယ်မြေတင်ယူနေတာကချင်းလန့်နဲ့ကင်ချင်းချင်းကြားမှာသွေးထွက်တန်ယိုမှုတွေစီဥတီသွားနိုင်တယ်လို့ချင်းညီနောင်အဖွဲ့ကမနေ့ကမေလ၁ရက်နေ့နေဆွဲနဲ့ထုတ်ပြန်ပါတယ်ချင်းညီနောင်အဖွဲ့ထဲမှာပါတဲ့ချင်းအမျိုးသားအဖွဲ့ချုပ် CNO ရဲ့ဒုဥက္ကဋ္ဌ1ဆလိုင်းပီတာတောင်ကသူတို့ရဲ့သဘောထားကို VOA ကိုပြောပါတယ
်ဆိုတော့သူတို့အခုချိန်မှာချင်းလေးကိုသိမ့်လိုက်တယ်ဆိုတော့အောင်မြင်မှုကလည်းရပါပြီဆိုတော့အင်အားကဒါကျွန်တော်တို့ဟိုတမျိုးနဲ့ချင်းစီမှာဆဲပြီးတော့ပေါ်လာလို့မဟုတ်ဘူးအစီအစီတော့ကဒါသွားလိုက်တဲ့အခါကျတော့အင်အားအစီအစီချစ်စီအဲ့လိုမျိုးအစီအစီကိုချစ်စီပြီးတော့မှကျွန်တော်ချင်းညီနောင်ဒီပေါက်တဲ့ဖွဲ့ကြီးကတောင်ပိုင်းမှာအားကြီးနေတဲ့ချိန်မှာသူကပုံတိုင်းဆိုပြီးတော့ပါဒီတော့မှကျွန်တော်တို့ရဲ့စုမှုနေတဲ့ချိန်မှာအားအလုံးကြီးကိုသူကလာပြီးတော့ဖိုက်ဖို့လုပ်သွားတယ်။အဲ့လိုကျွန်တော်ကမဖိုက်တာပါ။ဒီသူသိသိသားလို့ဒီလူချင်းမှာသူတို့နေရာယူလိုက်ပြီးဆိုရင်ကျွန်တော်ကပုံလေးဒုက္ခရောက်ပါတော့ဟိုကတည်းကမှဘာလောက်ဒီကိစ္စလောက်ကျွန်တော်ကမယူရှင်းချင်းပြီးမှာကုမျိုးနဲ့ကုမျိုးနဲ့ကုမျိုးနဲ့ရှိနေကိုစီစီလာရခံယူပါတော့။ဒီလိုနဲ့တင်ပါကလူလားကျွန်တော်မြို့ကိုပိတ်လိုက်ရခဲ့တယ်။မြို့နဲ့ခံရအကုန်ရှိနေမှာ
။ချင်းပြည်နယ်ကျင်းတွေးမြို့စစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုချင်းညီနောင်မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကဧပြီလ29ရက်မှာတင်ပိုက်ခဲ့တယ်ဆိုပေမဲ့ဒီစခန်းကိုရဖို့လေကြောင်းတိုက်ခတ်မှုတွေကြားကလာပေါင်းများစွာတိုက်ယူခဲ့ရတယ်လို့ချင်းတော်လှန်ရေးအဖွဲ့အစည်းတွေကပြောပါတယ်။ CNF CNA ဟာပြည်နယ်အတွင်းမှာစစ်ကောင်စီကိုစူးစိတိုက်ခတ်ဖို့အတွက်ပိုပြီးအထောက်သင့်ပြီးတခြားချင်းလက်နက်ကိုင်အစုအဖွဲ့တွေကတီးခြားတင်ယူထားတဲ့နယ်မြေတွေကိုစိုးမိုးဖို့ကြိုးပမ်းနေတာဟာနိုင်ငံရေးလက်ဦးမှုဖြစ်တယ်လို့တချို့ကပြောပါတယ်။ CNF CNA ရဲ့ဆေးလှုပ်ရှားမှုတွေလှုပ်လာမယ်ဆိုရင်တုံ့ပြန်တိုက်ခတ်သွားမယ်လို့ချင်းညီနောင်အဖွဲ့တွေကသူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါ။ချင်းမျိုးသားတပ်ဦး CNF CNA ကို VOA ကသဘောထားမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မြေပြင်အခြေအနေနဲ့ထုတ်ပြန်ချက်တွေကိုကြည်ချင်းအပြင်ချင်းလန်းကောင်စီနဲ့ချင်းညီနောင်အဖွဲ့တွေကြားမှာတွေ့ထက်တန်ယိုပဋိပက္ခဖြစ်နိုင်ကြရာလက်တကန်းအကွာမှာရှိတယ်လို့ချင်းနိုင်ငံရေးလေးလာတုံးသက်သူအာလက်ခါကပြောပါတယ
်ဥပမာတစ်ခုပြောမယ်ဆိုရင်တော့အရင်ကဒီ MDF နဲ့ CNF CNA ကြားမှာပေါ့ပြဿနာတွေရှိခဲ့တယ်အဲဒီပြဿနာကိုဒီနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းဘူးအဖြေမရှာဘူးအဲတော့တဖြည်းဖြည်းနဲ့စီပဋိပက္ခတွင်ပြောင်းလာပြီးတော့မှMDF နဲ့ CNF ချတိုက်ပွဲတွေလည်းဟိုကြီးကြီးဖြစ်ခဲ့တဲ့အတင်းခန်းစာတွေလည်းကျွန်တော်တို့တွေ့ရတယ်ပေါ့လေ။အဲဆိုတော့ဘယ်အထိဥတည်သွားနိုင်တယ်လဲဆိုတော့ဒါကိုကျွန်တော်တို့မငြင်းနိုင်ဘူးမဆွေးနွေးဘူးမတိုင်ပင်ဘူးဆိုလို့ရှိရင်တော့တစ်ဖက်နဲ့တစ်ဖက်ချစီရေးအတွင်ပြောင်းလဲလာနိုင်တယ်ဆိုတာကိုတော့ကျွန်တော်တို့ဟိုခံမှန်းလို့ရပါတယ်ခင်ဗျာ။
ချင်းညီနောင်အဖွဲ့ကို PDF ဇိုလန်း CDF မင်တန်နဲ့ CNDF တို့က2023ဒီဇင်ဘာလ30ရက်မှာစတင်ဖွဲ့စည်းခဲ့တာပါနောက်ပိုင်းမှာမရာအုပ်ချုပ်ရေးကောင်စီ CDF ကမ်ပလတ်နဲ့ CDF မတူပီတပ်မဟာတစ်တို့ပူးပေါင်းပါဝင်လာတာဖြစ်ပါတယ်ခင်ဗျာ